မြန်မာနိုင်ငံမှာလက်ရှိကျင့်သုံးနေတဲ့ဖိနှိပ်ချုပ်ချယ်တဲ့မူဝါဒဆုံးသက်စေဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကနေမြန်မာနိုင်ငံအပေါ်ဖိအားပေးတဲ့ဆုံးဖြတ်ချက်တွေချမှတ်ဖို့အမေရိကန်ပြည်ထောင်စုကလိုလားတယ်လို့ပြောပါတယ်။ဒီနေ့ကမြန်မာအရေးကိုပထမဆုံးလုံခြုံရေးကောင်စီမှဆွေးနွေးပြီးခဲ့တဲ့နောက်မှာကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ဂျွန်ဘောလ်တန်ကအခုလိုမှတ်ချက်ချခဲ့ပါတယ်။
We didn't put this issue on the agenda simply to have briefings and absent substantial changes in policy by the government in Burma.
လူငယ်ကောင်စီမှအစီအခံပြင်ပြတာကိုနားထောင်ရုံတက်တဲ့အတွက်တော့မြန်မာနိုင်ငံအခြေအနေကိုအစီအစဉ်နဲ့ထည့်ထားတာမဟုတ်ပါဘူး။မူရစီဝါရောင်းဝယ်ဖောက်ကားတာတွေ၊ဒုက္ခတွေတွေအလုံးချင်းနဲ့ထွက်လာကြတာတွေ၊နိုင်ငံရေးဖိနှိပ်မှုတွေ၊ HIV AIDS ရောဂါဖြစ်ပွားတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့မြန်မာစစ်အစိုးရဘက်ကအရေးကြီးတဲ့မူဝါဒပိုင်းအကြောင်းလဲတွေလုပ်ဖို့ကြက်ကွက်ခဲ့ပါတယ်။ဒီချက်တွေအားလုံးအရမြန်မာစစ်အစိုးရရဲ့မူဝါဒတွေနဲ့လှုပ်ဆောင်မှုတွေဟာနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုချင်းချောက်မှုတစ်ခုဖြစ်လာတယ်လို့ကျွန်တော်တို့ခံစားလာရတာပါ။လုံခြုံရေးကောင်စီဆုံးဖြတ်ချက်တစ်ခုချမှတ်ဖို့အတွက်တင့်တော်တဲ့အချိန်ကာလတစ်ခုမှာကျွန်တော်တို့ပြင်ဆင်ပါမယ်
။မနေ့ကမြန်မာအရေးကိုပထမဆုံးလုံခြုံရေးကောင်စီမှဆွေးနွေးပြီးခဲ့တဲ့နောက်မှာကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ဂျွန်ဘောလ်တန်ကအခုလိုမှတ်ချက်ချခဲ့တာပါ။မစ္စတာကမ်ဘာရီကိုမြန်မာနိုင်ငံကိုနောက်တစ်ချိန်ပြန်လာဖို့ဖိတ်ခေါ်ထားတယ်ဆိုတာသိရပြီးတဲ့နောက်မှာလုံခြုံရေးကောင်စီကနေအကျိုးသဘောဆောင်တဲ့တုံ့ပြန်ချက်တွေကိုပြုခဲ့ပါတယ
်။ I tried to put the situation in Myanmar into some historical perspective and also in the context of the results of my
မနက်ငယ်ချင်းတွေကိုတမိုင်းဆိုင်ရာရှုထောင့်တချို့နဲ့ချင်းကပ်ဖို့ကျွန်တော်စူးစမ်းခဲ့ပါတယ်။ပြီးတော့ကျွန်တော်နောက်ဆုံးသွားခဲ့တဲ့ခီးစဉ်မှာတွေ့ခဲ့ရတဲ့အခြေအနေတွေကိုလည်းဖြေရနိုင်အောင်စူးစမ်းခဲ့ပါတယ်။
အခုလေဒေတာရဲ့နိုင်ငံရေးကိုချင်းချောင်နေတဲ့မြန်မာနိုင်ငံအပေါ်အမေရိကန်နိုင်ငံကဒီနှစ်ကုန်ပိုင်းလောက်မှာအဆိုပြုချက်ပြင်သွင်းဖို့လုပ်နေပေမဲ့ကုလသမဂ္ဂနိုင်ငံရေးဆိုင်ရာဒုတိယလက်ထောက်အတွင်းရေးမှူးမစ္စတာကမ်ဘာရီရဲ့မြန်မာနိုင်ငံကိုနောက်ထပ်တွဲရောက်မယ်ခီးစဉ်ရဲ့ရလက်ပေါ်မှာမူတည်ပြီးဆိုင်းငံ့ထားတဲ့ရင်ဆိုင်းငံ့ထားရမယ်လို့လည်းမစ္စတာဘိုဒန်ကပြောပါတယ်။ပြီးခဲ့တဲ့မေလကမြန်မာနိုင်ငံကိုတွဲရောက်ခဲ့တဲ့မစ္စတာကမ်ဘာရီဟာနိုဝင်ဘာလလောက်မှာနောက်တစ်ချိန်ချက်ပြီးတွဲရောက်နိုင်တယ်လို့ပြောနေရပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂတာမတ်ဦးချော်တင့်ဆွေကမနေ့ကလုံခြုံရေးကောင်စီမှပြောကြားရမှာတော့မြန်မာနိုင်ငံကိုဒေသရင်းလုံခြုံရေးနဲ့ငြိမ်းချမ်းရေးကိုချင်းချောင်နေတဲ့နိုင်ငံအဖြစ်ထည့်သွင်းသတ်မှတ်တာကိုလက်မခံဘဲတည်ချခဲ့ပါတယ
် Myanmar is not a threat to international peace and security is attested to by all of Myanmar's neighbors so if we are a threat our neighbors would be the first to speak up
မြန်မာနိုင်ငံဟာနိုင်ငံကငြိမ်းချမ်းရေးနဲ့လုံခြုံရေးကိုချင်းချောင်မှုတစ်ခုမဟုတ်ဘူးဆိုတာမြန်မာနိုင်ငံရဲ့အိနီးချင်းနိုင်ငံတွေအားလုံးကဖော်ပြခဲ့ကြပြီးသားပါ။ကဲကျွန်တော်တို့ကချင်းချောက်မှုဆိုရင်ကျွန်တော်တို့အိနီးချင်းတွေကအရင်ဆုံးပြောကြမှာပေါ့
။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂသံမတ်ဦးကျော်တင့်စီကပြောတော်တာဖြစ်ပါတယ်။